အစိုးရတပ်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲဖြစ်စဉ်တွေအတွင်းလူခွန်ရီချိုးဖောက်ခံရမှုတွေကိုနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့တာဝန်ယူစုံစမ်းဖြေရှင်းပေးဖို့ရခိုင်စစ်ရေးဖြစ်စဉ်တွေကိုကွန်ဆင်လေ့လာခဲ့တဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။စစ်ဖြစ်နေတဲ့မြို့နယ်6ခုအတွင်းမှာအရက်သားထိခိုက်ဒေဆုံးမှု၊ရှေးဟောင်းအမွေနှင့်ပျက်စီးမှု၊လူခွန်ရီချိုးဖောက်မှုတွေကိုစုံစမ်းတွေ့ရှိသမျှအစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးတဲ့နောက် ANP စုံစမ်းရေးကော်မရှင်ကအခုလိုတောင်းဆိုလိုက်တာပါ။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်။ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်မြောက်ဦးကျောက်တော်မင်းမြဘူးတီတော်ရတေတော်နဲ့ပုံတကျိုးမြို့နယ်6မြို့တွေကလူခွန်ရီချိုးဖောက်မှုတွေအရက်သားထိခိုက်ဒေဆုံးမှုဖမ်းဆီးတရားဆွဲဆိုခံရမှုအထူးသဖြင့်မြောက်ဦးမြို့ကရှေးဟောင်းအမွေအနှစ်ပျက်စီးမှုတွေကိုဧပြီလ30ရက်နေ့အထိကဖြစ်စဉ်တွေကိုပြည်သူ့လူထုကိုယ်စားလှယ်တွေပြည်ထောင်လူထုကိုယ်စားလှယ်တွေပါပါဝင်တဲ့ရခိုင်မျိုးသားပါတီ ANP ရဲ့စုံစမ်းရေးကော်မရှင်ကပထမဦးဆုံးအကြိမ်အစီအစဉ်ဆက်ထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်တွင်လက်နက်ကိုင်ပြည်ပခါတွေကြောင့်အရက်သားပြည်သူတွေရဲ့ထိခိုက်ဒေသမှုများဆိုတဲ့ခေါင်းစဉ်နဲ့စုံစမ်းလေ့လာချက်တွေကိုကြိုက်တွယ်ဖြေရှင်းပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ဦးစီးချုပ်နဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်အထိမေလ31ရက်နေ့ကပေးပို့တောင်းဆိုခဲ့ပြီးတော့နိုင်ငံခေါင်းဆောင်တွေဘက်ကအလေးနက်ထားဖြေရှင်းပေးမယ်လို့မျှော်လင့်ကြောင်းရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ဥက္ကဋ္ဌဒေါ်အေးလူစိန်က VOE မြန်မာပိုင်းကိုပြောပါတယ
်ဧပြီလ30ရက်အထိအပိုင်း1ဆိုပြီးတော့အမှတ်1ဆိုပြီးတော့ကျွန်မတို့စုံစမ်းစစ်ဆေးချက်သမ္မတရောနိုင်ငံတော်၏အတိုင်းအမြေဆိုင်ရောအကကွေးဦးစီးချုပ်ရောလူခွင့်ရေးကော်မရှင်ရော
ဟုတ်
ကဲ့ပြည်ထားပြီးပါပြီ။ဒီကတော့နေရာစုခေါ်ထပ်ပြကြတဲ့သူတွေ၊ထိခိုက်ဒဏ်ရာရရှိတဲ့သူတွေ၊ပြေဆုံးသွားတဲ့မိသားစုတွေ၊နောက်ကြောက်ဆုံးနေတဲ့လူတွေ၊ဖမ်းဆီးဆုံးနောက်ခံရတဲ့လူတွေစသဖြင့်ကျွန်တော်တို့စုံစမ်းခဲ့ကြတာပါ။ဒီသူတွေထိခိုက်နိုင်ဟိုနင့်နာတာနဲ့ပတ်သက်လို့ခံစားနေရတာနဲ့ပတ်သက်လို့တောင်ဝယူဖို့မတွေ့ရဘူးဆိုတော့ဖက်ကိုပဲ highlight လုပ်ပြီးတော့ပြောတာပါ။မိမိနိုင်ငံမိမိအစိုးရတောင်ဝရှိသူတွေကိုဒါတွေကိုဟိုစုံစမ်းကော်မရှင်တွေဖွဲ့ပြီးတော့ကြည့်ကြည့်ကြကြစုံစမ်းစစ်ဆေးပြီးတော့ဥပဒေနဲ့အရေးယူပေးပါဆိုတာမျိုးကိုတောင်းဆိုထားပါ။
ဒေသခံပြည်သူတွေတပ်ဆိုင်သူကရကရှင်တွေနဲ့တွေ့ဆုံပေးပြပြီးတော့တတိတပ်ပုံဗီဒီယိုပတ်တန်းသက်သေတွေနဲ့ပါတင်ပြထားတဲ့အတွက်တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူမှုတာဝန်ခံမှုရှိပြီးတော့စုံစမ်းဖော်ထုတ်မယ်လို့ကော်မရှင်အနေနဲ့ပြောလင်းဆောင်လဲကော်မရှင်ဥက္ကဋ္ဌဒေါ်ဤလူစိန်ကပြောပါတယ
်ဥပဒေနဲ့အညီကူစားပေးဖို့ပေါ့သူတို့ရဲ့ကိုယ်တိုင်ပြောဆိုချက်တွေတပ်ပုံတွေဖက်ဆိုချက်တွေဒါတွေကိုလည်းကျွန်တော်တင်ပြထားပါတယ်သူတို့ကိုယ်တိုင်သူတို့ရဲ့မျက်နှာဆုံးဆုံးမှုတွေကိုတိုင်စားတယ်လက်မှတ်ထိုးထားတယ်စာရေးစတဲ့အနေနဲ့ပြည်သူများအကုန်လုံးကအဲ့ဒီသိရှိချက်တွေအမှတ်ကြီးချက်မှတ်ခဲ့တာပါ
ဖြစ်ပေါ်ရတရားတွေအထူးကိုင်းစည်စုံစမ်းချိန်လေ့လာတွေ့ရှိချက်တွေကိုအစီအခံစာမှာဖော်ပြထားပါတယ်တစ်ဖက်အဖွဲ့အစည်းတွေရဲ့ပတူညီတဲ့သတင်းထုတ်ပြန်ချက်တွေဟာတာဝန်ယူမှုတာဝန်ခံမှုမရှိတာကိုပြသရာရောက်တယ်လို့လည်းကော်မရှင်ဦးဆောင်သူလည်းဖြစ်ဥပဒေပညာရှင်ရှေ့တွေတဦးလည်းဖြစ်တဲ့ဒေါ်အီလူစိန်ကအခုလိုရှင်းပြပါတယ်
ပဂတိမြေပြင်အနေအထားနဲ့ပဂတိတွေးကြုံခံစားထိခိုက်နေတာတွေပြည်ပြည်ကိုသွားရောက်တွေးဆုံမြင်းမြန်းတာဆိုတော့အစိုးရဘက်ကထုတ်ပြန်တဲ့တင်းရဲ့ဟာပဂတိမြေပြင်အနေအထားနဲ့ပွားဆနေတဲ့အနေအထားကိုကျမတို့ကိုယ်တိုင်လည်းသိပါတယ်။ဥပမာအချင်းမြောက်ဥလိုနေရာမြို့မှာဖြစ်သွားတယ်။တရက်ကအရင်ကောင်းပြီးတော့ဟိုတိုက်ခိုက်တဲ့အတွက်ပြန်ပြီးတက်ခါရတယ်ဆိုတနေ့လည်းမဟုတ်နေ့လည်းမဟုတ်တညလည်းမဟုတ်ပြောဒီမြောက်ဥမျိုးသူမျိုးသားရခိုင်လူမျိုးတွေပြောတဲ့ပြောလို့မဟုတ်ဘဲနဲ့အဲ့ဒီမြောက်ဦးကိုရောက်နေတဲ့ရခိုင်မဟုတ်တဲ့တခြားလူမျိုးတွေပြောတဲ့တော့ဒေသခံမဟုတ်တဲ့လူတွေရဲ့ကိုယ်ရေးမျက်မြင်တွေကိုလည်းကျမတို့စုံစမ်းတဲ့အခါမှာလည်းကျမတို့ကိုယ်တိုင်ကိုယ်ကျပြောနိုင်တဲ့လူတွေလည်းရှိကြပါတယ်ဒီလိုအနေထားတွေကိုမှတင်းထုတ်ပြန်တဲ့အခါမှာတော့ဟိုအချစ်တရားနဲ့လွဲနေတာတွေရှိတယ်ဆိုတော့နော်အဲတစ်ဖက်နဲ့တစ်ဖက်နဲ့တင်းထုတ်ပြန်ချက်တွေဟာကျမတို့အမှန်တကယ်ဒီကြုံရတဲ့အနေအထားနဲ့မတူဘူးဆိုတော့တုံ့ပြန်ချက်ကိုဒီအစီအစဉ်ခံစားမှတ်ထားတာဖြစ်ပါတ
ယ်။အေးအေးနဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ဖြစ်ပွားနေတဲ့6မြို့တွေကယာယီစစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေအပါအဝင်ဘေးလူရာကိုတိတ်ဆောက်နေရတဲ့ဒုက္ခသည်ပေါင်းက4000ကျော်ရှိသွားပြီဖြစ်ပါတယ်။ AFP စုံစမ်းရေးကော်မရှင်ကတော့အဲ့ဒီအခြေတုံးကရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒိုအေးဒုစင်ကဦးဆောင်ပြီး AFP ပါတီဝင်တွေပြည်သူ့လွတ်တော်တဲ့ပြည်ထောင်စုဘက်တွေပါဝင်စုစုပေါင်း9ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။အခုလိုမျိုးနိုင်ငံရေးပါတီတွေနဲ့အရက်ထပ်ဖွဲ့စည်းတွေဘက်ကလက်ရှိဖြစ်နေတဲ့ရခိုင် ီတယ်ရဲ့အနေအထားကိုကိုယ်စီစုံစမ်းနေချိန်မှာပဲတကယ်တော့သမရရုပ်ဘက်ကတော့ရခိုင်ပြည်နယ်တည်ရဲ့အေဂျင်အထောက်အပံကော်မတီကိုဖွဲ့စည်းထားပါတယ်ဒီအစိုးရကဖွဲ့ပေးထားတဲ့ကော်မတီဟာရခိုင်ပြည်နယ်တည်ရဲ့အေဂျင်အမှတ်တကယ်လုံဆောင်နိုင်မှာမလားဘာတွေလုံဆောင်ဖို့ရှိနေတယ်လဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်